ယူကရိန်းရှေ့ပိုင်းကခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့ဒေသမှာတနင်္လာနေ့ကကျင်းပတဲ့ရွေးကောက်ပွဲဟာအကြမ်းဖက်သမားတွေ၊ဂျာဝင်သွေးထိုးသူတွေနဲ့ဥပဒေမဲ့လှုပ်ဆောင်သူတွေရဲ့ထိန်းချုပ်မှုနဲ့ကျင်းပတဲ့အတုအယောင်ရွေးကောက်ပွဲလို့ယူကရိန်းသမ္မတပေထရိုပိုရိုရှန်ကိုကပြောဆိုရှုံချလိုက်ပါတယ်။ရုရှားလိုလာတဲ့သဘုံတွေရဲ့မဲပေးရွေးကောက်ပွဲဟာနှစ်လကြာအပြစ်ခံရက်စဲထားတဲ့သဘောတူညီချက်ကိုချိုးဖောက်ပြီးကျင်းပတဲ့မဲပေးပွဲလို့မစ္စတာပိုရိုရှန်ကိုကတနင်္လာနေ့နိုင်ငံတော်ရုပ်သံမင်းကောင်းမှပြောကြားခဲ့ပါတယ်။ဒါအပြင်ရုရှားနယ်စပ်နားမှာအခုထိစုပူမှုတွေဖြစ်နေတာတွေနဲ့ပတ်သက်ပြီးဖြေရှင်းနိုင်မယ့်အစီအစဉ်သစ်တွေကိုချဖို့အင်ကာနေ့မှာသူ့ရဲ့လုံခြုံရေးအကြီးအကဲတွေနဲ့အရေးပေါ်အစည်းအဝေးကျင်းပမှာဖြစ်တယ်လို့လည်းပြောပါတယ်။တနင်္လာနေ့မဲပေးမှုဟာရုရှားစကားပြောသူတွေနေထိုင်ရအရှေ့ပိုင်းဒေသတွေဖြစ်တဲ့လူဟန်စ်နဲ့ဒွန်စ်နက်ဒေသမှာရုရှားလိုလားတဲ့အဖွဲ့တွေအတွက်အစိုးရတက်ပေါ်ပေါက်လာစေဖို့အတွက်လှုံ့ဆော်တာဖြစ်ပါတယ်။ဒါပေမဲ့ကုလသမဂ္ဂအမေရိကန်ပြည်ထောင်စုနဲ့ EU ဥရောပသမဂ္ဂတို့ကတော့ဒီမဲပေးမှုကိုကန့်ကွက်ကြတယ်လို့ရလာတဲ့ရလတ်ကိုလည်းအတိမတ်ပြုမှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်။